မေရိကန်နိုင်ငံဂျာယီဝင်ကြီးမိုက်ပွန်ပီယိုလည်းပဲအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေပါပြီ။သူရဲ့ထိုင်းနိုင်ငံ၄ရက်တာခရီးစဉ်အတွင်းမှာတော့တရုတ်နိုင်ငံဂျာယီဝင်ကြီးနဲ့ဒီကနေ့ကြာသပတေးနေ့မှာတွေ့ဆုံဖို့ရှိသလိုအမေရိကန်နဲ့ထိုင်းမဟာမိတ်အဖြစ်ပိုးပြီးတော့ခိုင်မာရေးကိုပါဆွေးနွေးကြဖို့ရှိပါတယ်။အပြည့်အစုံကိုတော့ဒေါက်ကင်မျိုးသက်ကပြောပြမှာပါရှင်
။အမေရိကန်နဲ့ထိုင်းတို့ရဲ့မဟာမိတ်ဖြစ်ရက်တည်မှုဟာခိုင်ခိုင်မာမာဆက်လက်တည်ရှိနေပြီးအာဆီယံဒေသတွင်ထိုင်းနိုင်ငံရဲ့ဥဆောင်မှုကဏ္ဍအထူးသဖြင့်ဒီနှစ်ထဲမှာအာဆီယံဆယ်နိုင်ငံရဲ့အလစ်ချာဥက္ကဋ္ဌအဖြစ်တာဝန်ယူရတဲ့အရသာအစုကပြောင်းလဲအုပ်ချုပ်လာပြီးဖြစ်တဲ့ထိုင်းနိုင်ငံကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံပံ့ပိုးမှုပေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကအခုခီးစံမတိုင်ခင်မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဇန်နဝါရီလ31ရက်ကနေဩဂုတ်လ3ရက်နေ့အထိတောရောက်တဲ့ဒီခီးစံတွင်ထိုင်းနိုင်ငံချိုင်းဝန်ကြီးဒွန်ပရာမုတ်ဝီနိုင်နဲ့အမေရိကန်နဲ့ထိုင်းမဟာမိတ်ဖြစ်ပိုးပြီးခိုင်မာရေးကိုဆွေးနွေးကြမှာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာအမေရိကန်နဲ့အာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲမှာပူးတွဲဥက္ကဋ္ဌဖြစ်တဲ့တာဝန်ယူမှာဖြစ်တယ်လို့အင်ဒိုပစိဖိတ်ဒေတာရင်းအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးပါဝင်ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးလည်းနိုင်ငံပြောကြားဖို့ရှိပါတယ်။ဘန်ကောက်မှာကျင်းပနေတဲ့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းဩဂုတ်လ2ရက်နေ့မှာတော့ဝန်ကြီးပွန်ပီယိုဟာအရှိအာရှES ဝင်းကြီးများအဆင့်အစည်းအဝေးအာဆီယံဒေတာရင်းဖိုရမ်အပြင် ARF ဝင်းကြီးများအဆင့်အစည်းအဝေးတို့ကိုတက်အောင်မှာဖြစ်တယ်လို့မဲခေါင်းကြီးကြောင့်အောက်ပိုင်းဒေတာဆိုင်ရာအစည်းအဝေးကိုပါတက်အောင်မှာဖြစ်ပါတယ်။အာဆီယံဒေတာရင်းဆွေးနွေးပွဲကိုတက်ရောက်လာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ညီကတော့သူဟာအောက်တိုဘာ၁ရက်နေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တွေ့ဆုံပြီးစီးပွားရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ကြောင်းသူ့ရဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့တိကျအစည်းအဝေးပြီးပြုလုပ်တဲ့ပူတဲ့တင်းစာရှင်းလင်းပွဲမှာတင်းတောက်တွေကိုအခုလိုပြောပါတယ်
။中美之间并不是只有问题，双方还有很多合作点。明天我将和
美国那边的专家在那去新南的尼兰谷商量，人家先生先生总顺利过了吧的。那南洋家嘛，在那里在西洋没好把握，不帮少元木来西吧的。那天嘛，文吉碰壁那只能对手不是真他话的。ဒါဟာနှစ်ဖက်တိုက်ရိုက်ဆက်သွယ်မှုအတွက်အရေးကြီးတဲ့အခွင့်အလမ်းတစ်ခုပါနှစ်ဖက်အပြူသဘောဆောင်တဲ့အမြင်တွေဖလှယ်ဖို့တိုက်ရိုက်ပြောဆိုနိုင်မယ့်အပြင်ပြည်ထနာကိုတင့်တော်အောင်ဖြည့်ဆည်းနိုင်မယ့်နည်းလမ်းတွေကိုလည်းစဉ်းစားနိုင်မယ်လို့ပြောလင့်ပါတယ်နိုင်ငံအကြအငင်းပွားနေတာတွေကိုကောင်းကောင်းကင်တွေဖြည့်ဆည်းဖို့လိုသလိုအမေရိကန်နဲ့တရုတ်တို့အကြဒီနေ့နဲ့ပူးပေါင်းဆောင်ရွက်မှုတွေအပေါ်အခြေခံပြီးဆက်ဆံရေးခိုင်မာအောင်လုပ်နိုင်မှာဖြစ်ပါတယ
်တရုတ်နဲ့အမေရိကန်တို့ကြားနှစ်ဖက်အပြန်အလှန်အခွန်တိုးမြင့်ကောက်ခံမှုတွေနဲ့အတူကုန်တယ်စစ်ပွဲဆင်နွှဲနေကြရပါတယ်အခုတော့ဆင်းနွှဲမှုတွေနဲ့ပြည်လည်အောင်ပြန်ပြီးကြိုးစားနေကြတာဖြစ်ပါတယ်အမေရိကန်ကုန်တယ်တာဝန်ရှိသူတွေဟာအင်ကာနဲ့ဗုဒ္ဓဟူးနေတွေမှာတရုတ်ကုန်တယ်အရာရှိတွေနဲ့ဆန်ဟိုင်းမှာပြည်ဆောင်ဆင်းနွှဲခဲ့ကြတာဖြစ်ပြီးစက်တင်ဘာလထဲမှာနောက်ထပ်တစ်ကြိမ်ဖြတ်ပြီးတွေ့ဆုံဖို့သဘောတူခဲ့ကြပါတယ်ဆင်းနွှဲသူတွေဘက်ကတရုံကျန်မှတ်ချက်ပေးပြောဆိုတာမရှိသေးပေမဲ့တရုတ်အစိုးရဆင်ဝါသတင်းဌာနကဒီစင်းနမှုဟာပွင့်လင်းပြီးအပြုသဘောဆောင်ကြောင်းပြောဆိုပါတယ်။ဒါအပြင်တရုတ်နိုင်ငံရဲ့ပြည်တွင်းလိုအပ်ချက်အရအမေရိကန်လျှောက်ထွက်ကုန်တိုးမြင့်ဝယ်ယူရေးကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ရှန်ဟိုင်းကစင်းနမှုနဲ့ပတ်သက်ပြီးဝန်ကြီးဝန်ကြီးကအမေရိကန်နဲ့တရုတ်ကုန်သွယ်ရေးအရာရှိတွေကြားဒီစင်းနမှုဟာအပြုသဘောဆောင်တယ်လို့နှစ်ဖက်စလုံးကပြောကြားခဲ့ကြောင်းသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်အခုဝန်ကြီးပွန်ပီယိုနဲ့တွေ့ဆုံတဲ့အခါအားလုံးကအကျိုးရှိစေမဲ့သဘောတူညီချက်ရနိုင်မယ်လို့ယုံကြည်ကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောပါတယ
်။ဆရာဝမ်ယီရောက်ခန့်တော့真正的相互尊重的精神切实进行平等的磋商而且照
顾ဖက်စလုံးနေနဲ့ဘာလို့ညီမျှမှုရောနှစ်ဖက်အကျိုးစီးပွားအတွက်ပါထည့်သွင်းစဉ်းစားဖို့ပါရည်ရွယ်ထားကြတဲ့အတွက်အမေရိကန်နဲ့တရုတ်နိုင်ငံအတွက်သာမကတခြားနိုင်ငံတွေအတွက်ပါအကျိုးရှိမဲ့သဘောတူညီချက်တစ်ခုရနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။
ဝန်ကြီးပွန်ပီယိုဟာဘန်ကောက်မှာကျင်းပနေတဲ့အာဆီယံဖွဲ့ရဲ့ဒေတာရင်းဆွေးနွေးပွဲတွေမှာတောင်တရုတ်ပင်လယ်ပြင်အရေးကိုဆွေးနွေးဖို့ရှိတယ်လို့ဘေးကွက်အစည်းအဝေးဖြစ်တဲ့မြောက်ကိုရီးယားအရာရှိတွေနဲ့အလုပ်သဘောဆွေးနွေးပွဲနဲ့ကျင်းပဖို့ရှိနေပါတယ်။မြောက်ကိုရီးယားကလက်တလောဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့ပေမဲ့အမေရိကန်ကတော့သူ့ရဲ့လက်ရှိမြောက်ကိုရီးယားဆိုင်ရာတန်တမာရေးချိုးဖောက်မှုကိုပြောင်းလဲပြင်မှာမဟုတ်ဘူးလို့လည်းကြွမ်းကျင်သူတွေကပြောပါတယ်။